ဩစတြေးလျရေတပ်ဟာဂျပန်အိန္ဒိယနဲ့အမေရိကန်စစ်တင်မော်တွေနဲ့အိန္ဒိယသမုဒ္ဒရာအတွင်းအင်္ဂါနေ့ကပြုလုပ်ကြတဲ့မဟာဗျူဟာစုံစည်းမှုအထင်အမှတ်မလဘာစုပေါင်းစီရေးလေ့ကျင့်မှုမှာပါဝင်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဩဇာကြီးဆိုရေးအရှင်မြင့်လာတဲ့အချိန်မှာအခုလိုစီရေးလေ့ကျင့်မှုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။တရုတ်ကိုတံပြန်ဖို့အလို့သဘောစုစည်းထားတဲ့ဒီ Quad ခေါ်အုပ်စုထဲမှာဩစတြေးလျကိုအိန္ဒိယကထည့်သွင်းလိုက်တာဟာအမေရိကန်ရဲ့တွန်းအားပေးမှုကြောင့်ဖြစ်ပါတယ်။အရင်ကဒီလိုပါဝင်ခဲ့မှုကြောင့်တရုတ်နိုင်ငံရဲ့မယမနာကန့်ကွက်ပြောဆိုမှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်73နှစ်ကြာမှာဩစတြေးလျအနေနဲ့ဒီစီရေးလေ့ကျင့်မှုမှာပြန်လည်ပါဝင်လာတာဖြစ်ပါတယ်။ဒါပေမဲ့ဒီဒီချိန်မှာတော့မလဘာစီရေးလေ့ကျင့်မှုမှာပါဝင်တဲ့လေးနိုင်ငံတို့ဟာတရုတ်ကိုထိညီရအတွက်ရေရှည်မဟာဗျူဟာတရားချမှတ်ဖို့ရည်ရွယ်ကြတာဖြစ်တဲ့အတွက်ပုံမှန်အတွန့်ရှည်လိမ့်မယ်လို့တုံ့တက်သူတွေကဆိုပါတယ်။မလဘာစီရေးလေ့ကျင့်မှုဟာ1992ခုနှစ်မှာအိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံစတင်ခဲ့တာဖြစ်ပြီး2018ခုနှစ်မှာဂျပန်ကအများအားအဖွဲ့ဝင်အဖြစ်ပါဝင်လာတာပါတခြားနိုင်ငံတွေလည်းအခါအလျော်စွာပါဝင်ခဲ့ကြတာရှိပါတယ်ဩစတြေးလျရဲ့စီးရေးအသုံးစရိတ်ဒီအတွက်ဒေါ်လာဘီလီယံချီရှိလာနိုင်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်ဩစတြေးလျတရုတ်တန်တမာဆက်ဆံရေးဟာလည်းဒီနှစ်အတွင်းပိုမိုဆိုးဝါးလာနေပါတယ်ခင်ဗျ